မျိုးဘာသာသာသနာထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့မဘာသာကအစိုးရကိုတောင်းဆိုထားတဲ့မျိုးဆောင်ဥပဒေ၄ခုထဲကမြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိန်းများချင်းဆိုင်ရာဥပဒေချမ်းကိုဒီနေ့အမျိုးသားလွှတ်တော်မှာဆွေးနွေးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဆွေးနွေးရမှာလွှတ်တော်ကိုယ်စားလှယ်၅ဦးကထောက်ပြဆွေးနွေးသွားပါတယ်။ဒီဥပဒေရဲ့ခေါင်းစဉ်နဲ့ဥပဒေအတွင်စာသား၃နှုန်းရာမှာမိမယောက်ျားစကရက်အစားအမျိုးသားအမျိုးသမီး၃နှုန်းမို့ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်၅ဦးကြော်ထွန်းကဆွေးနွေးခဲ့ပါတယ
်။မျိုးသမီးဥသောစကရက်နဲ့မျိုးသားဥသောစကရက်ဟာမိမဥသောစကရက်နဲ့ယောက်ျားဥသောစကရက်များထက်ပုံမူရင်ကျေးတိမ်မွေးတယ်လို့ယူဆပါတယ်။ဒါ့အပြင်မိမယောက်ျားဥသောစကရက်များနဲ့လည်းအတိတ်ပဲလုံးဝခြားနိုင်ခြင်းမရှိပါဘူး။ဒါကြောင့်ဥပဒေမူကြမ်းရဲ့ခေါင်းစည်းမှာပါရှိတဲ့မိမဥသောစကရက်ကိုအမျိုးသမီးဟူ၍ပြောင်းလဲသင့်မှာကြောင်းနဲ့မိမနဲ့ယောက်ျားဥသောစကရက်များကိုလည်းမျိုးသမီးနဲ့အမျိုးသားဟူ၍ပြောင်းလဲသင့်မှာကြောင်းဆွေးနွေးတင်ပြပါတယ်။
အဲ့ဒီဥပဒေကြမ်းဟာဗုဒ္ဓဘာသာဝင်မိမနဲ့ဗုဒ္ဓဘာသာဝင်မဟုတ်တဲ့ယောက်ျားတို့ထိမ်းများခြင်းနဲ့သက်ဆိုင်တဲ့ဥပဒေကြမ်းဖြစ်ပြီးဗုဒ္ဓဘာသာဝင်မိမတို့ဟာဘာသာကြားဝင်ယောက်ျားတို့နဲ့ထိမ်းများလက်ထက်တဲ့အခါသက်ဆိုင်ရာမြို့နယ်အထွေထွေအုပ်ချုပ်ရေးဌာနမှာမှတ်ပုံတင်ရမှာဖြစ်ပါတယ်။ဒါအပြင်လက်ထက်မဲ့သူတွေဟာအရင်ထိမ်းများခဲ့ဘူးသူတွေဆိုရင်ခင်မုံဟောင်းတို့မဟုတ်ဇနီးဟောင်းထံအကြောင်းကြားရမယ်လို့ပါရှိတဲ့အပြင်သူတို့ကကန့်ကွက်ရင်လည်းယူခွင့်မရှိသလို14ရက်အတွင်းကန့်ကွက်သူမရှိမှအုပ်ချုပ်ရေးမှူးကထိမ်းပေးခွင့်ရှိတယ်လို့လည်းပါရှိပါတယ်။အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဘာသာကြားနဲ့ထိမ်းများလက်ထပ်ထားတဲ့မြမအမိမများအတွက်ဗုဒ္ဓဘာသာဆိုင်ရာပရိဘောဂများထားရှိဖို့နဲ့ဒါနသီလဘာဝနာကိစ္စများဆောင်ရွက်ခွင့်ရှိဖို့မြမဗုဒ္ဓဘာသာဝင်မိမများအထူးထိမ်းများခြင်းဆိုင်ရာဥပဒေမှာထည့်သွင်းတင်တယ်လို့ပြောပါတယ်
။ဗုဒ္ဓဘာသာဆိုင်ရာပရိဘောဂများထားရှိကိုယ်ကိုယ်ခွင့်ကိုခွင့်ပြုရမည်လို့ဖြည့်ဆွယ်မှသူကမလွတ်တမ်းဖြစ်မဲ့သဘောရှိတယ်။အလားတူပဲဂါကြီးမြမဗုဒ္ဓဘာသာဝင်မိမကဘာသာရေးအရာဒါနာပြုလို့ရှင်ဘုရားရှိခိုးခြင်းတရားဓမ္မနဲ့ပြည့်ရွတ်ခြင်းပရိစိတ်ခြင်းတရားနာခြင်းတရားထိုင်ခြင်းဘုရားကြောင့်ကများသို့တွားအောင်ခြင်းဥပ္ပဒိလဆောက်တည်ခြင်းဘုရားစာပေကျမ်းကများထားရှိလေ့လာဖတ်ရှုခြင်းနာကြားခြင်းကိုခွင့်ပြုရမည်တကယ်တော့ဘုရားဘာသာဆိုင်ရာဒါနာသီလဘာဝနာနဲ့အခြားကိစ္စများပြုလုပ်ခွင့်ဆိုရင်ပြီးတာပဲတော်ဒီထဲမှာပါလို့ဆုံးကျွေးလို့မရဘူးဆိုမျိုးတဖြစ်နိုင်တဲ့အနေအထားတွေရှိတာပေါ့
ဥပဒေမှာပါတဲ့အခန်း၅ပုံမှန်24မှာဗုဒ္ဓဘာသာဝင်မဟုတ်တဲ့ယောက်ျားဟာဗုဒ္ဓဘာသာဝင်မိမကိုးကွယ်လို့တဲ့ဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ပေးရမှာဖြစ်ပြီးမွေးဖွားလာတဲ့သားသမီးကိုလည်းလွတ်လပ်စွာကိုးကွယ်ခွင့်ပြုရမယ်လို့ဆိုပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘုကိုးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်ခွန်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကလက်တော်လုံး2008အခြေခံဥပဒေလူခွန်ရေးစာတန်းတို့နဲ့ဆက်ဆက်ပြီးဒီဥပဒေဟာမပြတမ်းတင်ကြောင်းအခုလိုဆွေးနွေးခဲ့ပါတယ်
။လက်ထပ်ထိန်းချားခြင်းဆိုတာလူတူတယောက်ရဲ့ပုဂ္ဂလိကနဲ့ဆိုင်တဲ့အရေးကိစ္စဖြစ်ပါတယ်။လူတူတယောက်ရဲ့ပုဂ္ဂလိကဘဝကိုဥပဒေပေါင်းတစ်ခုအတွင်းသို့အတင်းအကျပ်သွတ်သွင်းခြင်းဟာဒီမိုကရေစီရဲ့တန်ဖိုးကိုပါရောက်ကြစေနိုင်ဘာသာရေးဆိုင်ရာဥပဒေများဓလေ့ထုံးတမ်းဥပဒေများကိုအကယ်၍အသည့်ရေးဆွဲမယ်ဆိုရင်လဲဖွဲ့စည်းပုံအခြေခံပါလူအခွင့်အရေးများမြေပြင်ဆိုင်ရာလူအခွင့်အရေးကြီးညာစာရန်ပါကြီးညာချက်များနိုင်ငံတကာစာချုပ်စာရန်များနဲ့ကိုက်ညီအောင်ရေးဆွဲသင့်ပါလေ
ဥပဒေမှာဗုဒ္ဓဘာသာဝင်မဟုတ်တဲ့ယောက်ျားအနေနဲ့ဥပဒေကျမ်းမှာပြတန်းချက်တစ်ခုခုကိုဖောက်ပြက်ခဲ့မယ်ဆိုရင်အနည်းဆုံးထောင်ဒဏ်6လကနေ3နှစ်အထိချမှတ်နိုင်သလိုအများဆုံးငွေဒဏ်5သိန်းသို့မဟုတ်ဒဏ်2ရက်လုံးကြာခံရမယ်လို့ပါရှိပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်1အမျိုးသားလွှတ်တော်ကိုစလဲဒေါခင်ဝိုင်းကြီးကပြတန်းတင်ကြောင်းအကြိတ်နဲ့ဆွေးနွေးသွားပါတယ်။
ကျမတို့နိုင်ငံတော်အတွက်တကယ်လိုအပ်နေတဲ့ဒီအမျိုးသမီးဒုအတွက်ကျမတို့ကဒီဥပဒေဟာမဖြစ်နေပြကိုပြထားမှာအဲ့ထက်မှမှဘယ်ချက်ကတော့အားနည်းပါတယ်ဘယ်ချက်ကတော့အားပြော့ပါတယ်ဆိုတာအဲ့လိုမျိုးပဲကိုကနည်းနည်းလေးဒါကိုပြင်ဆင်သင့်တယ်မလောက်ပါနဲ့ဆိုတာတော့တကယ်လူအခွင့်ရောနားလဲရင်တော့မတားသေးဘူးဒါလူအခွင့်ရေချိုးပေါက်တဲ့ဒါကဘာလုပ်တယ်ဆိုပြတဲ့ခါကျတော့အဲ့လူအခွင့်ရေကအကုန်လုံးကိုဇလုံးတိုက်ပြီးတော့မှတညီတဲ့လုံးလို့မရဘူးဆိုတာကိုကျမကပြောရင်းနဲ့ညီုံချုပ်ပါလေ
ဒီဥပဒေကြမ်းကိုအတီးပြုတ်နိုင်မှုအတွက်ဒီနေ့ဆွေးနွေးခဲ့တဲ့လွှတ်တော်ကိုယ်စားလှယ်၅ဦးနဲ့အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီတို့ပြန်လည်တွေ့ဆုံဆွေးနွေးကြဖို့လွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဆုံးဖြတ်လိုက်ပါတယ်ရှင်